ကမ္ဘာငြိမ်းချမ်းရေးနဲ့မြမငြိမ်းချမ်းရေးအတွက်လမ်းလျှောက်မနေ့ကိုတော့ဇန်နဝါရီလ30ရက်နေ့ကနေမတ်လ2ရက်နေ့အထိ34ရက်သတ်မှတ်ထားတယ်လို့ဘုန်းကြီးအရှင်ဥတ္တပကကအမိန့်ရှိပါတယ်။လမ်းလျှောက်တဲ့ခီးလမ်းတစ်လျှောက်မှာငြိမ်းချမ်းရေးကိုမျက်နှိုးတဲ့ဘာသာမရွေးလူမျိုးမရွေးတရက်ပဲဖြစ်စီတနားရီပဲဖြစ်စီဝင်ရောက်လမ်းလျှောက်နိုင်တယ်လို့လည်းအမိန့်ရှိပါတယ်။မတ်လ2ရက်နေ့နနက်9နာရီမှာမြဝတီမဲဆောက်နေသာတရန်အနီစီဗင်တရာယုံရှိမှာအရှင်ဥတ္တပကရဲ့ခရီးစဉ်အဆုံးသတ်မှာဖြစ်တယ်လို့မြဝတီတရာရှိမှာဘာသာပေါင်းစုံဆူတောင်းပွဲပြုလုပ်မှာဖြစ်တယ်လို့အရှင်ဥတ္တပကကအမိန့်ရှိပါတယ်။အခုငိမ့်ညာရေးခရီးရှည်လမ်းလျှောက်တဲ့အဓိကရည်ရွယ်ချက်ကဘာပါလဲလို့အရှင်ဥတ္တပကကိုအာရဖီကလျှောက်ထားတဲ့အခါမှာအခုလိုအမိန့်ရှိပါတယ်
။အဓိကတော့ငိမ့်ညာရေးရပါတော့ကမ္ဘာငိမ့်ညာရေးနဲ့မြမငိမ့်ညာရေးဆိုရည်ရည်သားတာကိုကမ္ဘာကြီးကလည်းပဲမြေရန် complete တွေဖြစ်နေတယ်အဲ့ဒါတွေကိုလည်းပဲဦးဇင်းတို့ကငြိမ်းချမ်းဖြစ်စေချင်တယ်နောက်ပြီးတော့မြန်မာပြည်မှာလည်းပဲပြည်တွင်းစစ်တွေဖြစ်နေတယ်အဲ့တော့အဲ့ဒီပြည်တွင်းစစ်တွေအားလုံးကြီးဆုံးစေချင်တဲ့စန္ဒနဲ့အဲ့ဒီဒီပွဲကိုလုပ်တော့ဗောနော်ဟိုကလည်း AA စစ်စစ်ဆူတောင်းတာဖြစ်တဲ့အတွက်အားလုံးစီစဉ်ပြီးပါရေးနန်းမှာလည်းပဲအကုန်လုံးပြည့်စုံစုံဖြစ်ပါလိမ့်မယ်ထိုင်းတန်ဃာတွေကဟိုကဦးဇင်းတို့ကူညီပြီးတော့လုပ်ပေးမယ်လို့ပြောတဲ့အခါကျတော့ဒီနိုင်ငံလည်းဒါကိုအပြည့်တဲ့အတွက်ဒါအကုန်လုံးအရှင်းပြသွားမှာပါ
အရှင်ဥတ္တပကဟာတက်တော်30ဝါရော7ဝါရပြီဖြစ်တဲ့ယဟန်ပြူတပါဖြစ်ပါတယ်ရန်ကုန်သာသနာတက္ကသိုလ်မှာဒုတိယနှစ်အထိဗုဒ္ဓစာပေတွေကိုတင်ကြားခဲ့ပါတယ်2000ပြည့်နှစ်ကသာသနာတက္ကသိုလ်တက်နေရင်နိုင်ငံရေးနဲ့ဆက်နွယ်ခဲ့တဲ့အတွက်ပြည်ပကိုထွက်ခဲ့သူဖြစ်ပါတယ်2006ခုနှစ်ဩဂုတ်လတုန်းကလည်းဂျာမနီနိုင်ငံကိုလုံးမြို့ကနေဘာလင်မြို့တော်အထိ29ရက်ကြာကမ္ဘာငြိမ်းချမ်းရေးနဲ့မြမငြိမ်းချမ်းရေးအတွက်လမ်းလျှောက်ခဲ့တဲ့ယဟန်တပါဖြစ်ပါတယ်အဲ့ဒီအခါကလမ်းလျှောက်ခဲ့တဲ့ရွေချင်းနဲ့ပတ်သက်ပြီး RFP ကိုအခုလိုအမိန့်ရှိပါတယ်
။ဒီကနေ့2006ပေါ့နော်။ဩဂုတ်လ3ရက်နေ့ကစတာတော့ဩဂုတ်လဆိုတော့ဦးဇင်းတို့ဒီမြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းအဲ့ဒီချိန်လေးရှိတယ်။နောက်ပြီးတော့ဦးဇင်းကလမ်းလျှောက်တဲ့နေရာမှာကမ္ဘာငြိမ်းချမ်းရေးနဲ့မြန်မာငြိမ်းချမ်းရေးလို့ပြောတာ။အဲ့ဒီမှာဩဂုတ်လအတန်းမှာကနော်ဩဂုတ်လ6ရက်နေ့ရယ်9ရက်နေ့ရယ်ကတချိန်ကဂျပန်မှာလူနျူကလ িয়ার ဘုံးတွေချခဲ့တယ်လေအဲ့တော့နျူကလ িয়ার စစ်တေးစစ်တန်းတွေကိုလည်းငြင်းစေခြင်းနဲ့ဆန္ဒနဲ့အဲ့ဒါကြောင့်မလို့ဩဂုတ်လကိုလည်းရွေးပြီးတော့လမ်းလျှောက်လိုက်တာ
အခုထိုင်းနိုင်ငံဘန်ကောက်မြို့ကနေထိုင်းမြန်မာနယ်စပ်မြို့မဲဆောက်အထိလမ်းလျှောက်မဲ့ခရီးစဉ်ကိုဘယ်လိုရေးဆွဲထားပါသလဲလို့အရှင်ဥတ္တပကကိုဆက်လက်လျှောက်ထားတဲ့အခါမှာတော့အရှင်ဥတ္တပကကအခုလိုအမိန့်ရှိပါတယ
်တို့ဒီဘန်ကောက်ပထမဆုံးတော့ဘန်ကောက်မြို့ပြင်ရောက်အောင်ရှောင်းအမကြီးမနာတော့ဗန်ရိုင်းဆိုတဲ့အဒီဘက်ကိုရှောက်ဖို့ကြည့်အဲ့ဒါခီးစဉ်ချင်းနဲ့ကြည့်ပြီးတော့ရှောက်အောင်ပေါ့နော်ကြည့်ရင်တော့အယုတ်ချေကအဲ့ဒီမျိုးကြီးပေါ့နော်အဲ့ဒီမျိုးကြီးချက်မယ်ဥတိုင်းခါမျိုးလိုမျိုးကြီးချက်မယ်နာခွန်ဖဝါနိုလိုဖီဇန်လော့တို့တို့မျိုးကြီးကိုချက်မယ
်ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်ယုံရှိမှအရှင်ဥတ္တပကကိုလာရောက်နှုတ်ဆက်ဆွမ်းကပ်ဆူတောင်းမြစ်တာအတူပို့သူတွေ50ကျော်ရှိပါတယ်ဒီအထက်မှာမြန်မာနိုင်ငံရိုဟင်ဂျာလူခွင့်ရေးအဖွဲ့ကအဖွဲ့ဝင်လည်းဖြစ်ABSDF တက်သားလည်းဖြစ်တဲ့ကိုထွန်းမြင့်လည်းပါဝင်ပါတယ်ကိုထွန်းမြင့်ကရခိုင်ပြည်နယ်မှာနေထိုင်တဲ့ရိုဟင်ဂျာလူမျိုးတွေဟာလူခွင့်ရေးဆုံးရှုံးနေတာတွေလေယာဉ်မြေတွေအသိမ်းခံနေရတဲ့အတွက်မြန်မာပြည်ငြိမ်းချမ်းရေးအတွက်ပါဝင်ဆူတောင်းရတဲ့အကြောင်းကိုအခုလိုပြောပြပါတယ
်ကျွန်တော်ရခိုင်ပြည်နယ်ကပါရခိုင်ပြည်နယ်မြောက်ဘက်ဖြစ်တယ်ကျွန်တော်ရခိုင်ပြည်နယ်မှာကျွန်တော်အဖေကိုတောင်းဆိုရပညာရေးဌာနမှာ35နှစ်တိုင်တိုင်တန်းဆောင်ဖြစ်တဲ့ဆရာဝန်တက်ဖြစ်တယ်ကျွန်တော်လင်မြေတင်ခံရတယ်အခုဒီပေါ်တာပြရတယ်ကျွန်တော်ရခိုင်ပြည်နယ်မြောက်ဘက်မှာနောက်ကျွန်တော်အဖေပင်ချင်းလာစာကိုအခုထိလက်ခံလို့မရသေးဘူးကျွန်တော်အဖေဆုံးသွားပြီ2000ခုနှစ်နောက်တနေရာကနေတနေရာကိုတွားလို့မရဘူးကားလမ်းတင်ပေါ်လေးရင်အားလုံးအကုန်လုံးပိတ်ဆို့ထားတယ်ကျွန်တော်တို့တွေဘာမှခွင့်ရမရှိဘူ
းဒီကနေ့မနေ့ပိုင်းထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံရှိကနေမဲဆောက်မြို့အထိအရှင်ဥတ္တပကနဲ့အတူခရီးစဉ်အစာအဆုံးလမ်းလျှောက်တဲ့အထဲမှာယဟန်တပါးကိုရင်တပါးနဲ့အတူကပ္ပိယတအူပါဝင်ပါတယ်။လမ်းကြီးတစ်လျှောက်မှာငိမ့်ညာရေးအတွက်ဆူတောင်းမြစ်တာပို့တာတွေအကြမ်းမဖက်ရေးဝါဒကိုလက်ကင်ပြုခဲ့တဲ့မဟာတမတ်ဂန္ဒီနဲ့ဒေါ်အောင်ဆန်းစုကြည်တို့ဘဝအကြောင်းတွေဟောပြောမယ်လို့အရှင်ဥတ္တပကကအမိန့်ရှိပါတယ်။ထိုင်းနိုင်ငံဘက်ကရောမြန်မာနိုင်ငံဘက်ကပါအခွင့်ပေးခဲ့လို့ရှိရင်တော့မြဝတီတရားနိုင်ငံမြင့်ပေါ်မှာတရားထိုင်ပြီးဆူတောင်းမြစ်တာပို့မှလို့အရှင်ဥတ္တပကက RFP ကိုအမိန့်ရှိကြောင်းပါခင်ဗျာ